ချင်းနေပလဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်အေအေဖွဲ့တို့ကြားမှာမနေ့ကညပိုင်းအထိတိုက်ပွဲကတော်တော်လေးပြင်းထန်ထန်ဖြစ်ပွားခဲ့သလိုပဲနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကရော
ဒီကဘွဲဟာမေလအတွင်းနှစ်ဖက်အပြင်းနှံဆုံးဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်သလိုသမရဘက်ကထိခိုက်ချမ်းမှုများပြားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါတယ်။မနေ့ရှင်းမှာအေအေကမနေ့မှာဘလဝမြို့နယ်မော်နာရွာနယ်အထိနဲ့တိုက်ရွာတော့ဖြစ်တာ။အဲဒီမှာဒီကမ်းမှာအေအေရခိုင်လက်နက်ကိုင်တွေနဲ့သမတဲ့တဲ့လောက်ခံရဲမော်ခြေဆိုင်ခမရနှစ်တဲ့လေးဆန်နဲ့တိုက်ပွ ည်2600ကျော်ရှိနေတယ်လို့စစ်ရှောင်ကူညီပေးရေးတာဝန်ခံကပြောပါတယ်အလားတူရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေးလက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲဖြစ်စဉ်တွင်မှဒေသခံတွေထိခိုက်ဒေဆုံးမှုအဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။ကြောက်တော်မြို့နယ်မင်းလန်းတောင်ကျေးရွာကရွာသား3ဦးကိုမေလ23ရက်နေ့ကမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့ပြီးမေလ25ရက်နေ့မှာကြောက်တော်မြို့နယ်ခြေဆိုင်စကကကူတိုက်ရင်ကကြောက်တော်မြို့မှရဲစခန်းကိုလာရောက်အနိုင်ခဲ့ပါတယ်။အဲ့ဒီထဲကဥကြော်လှိုင်ဆိုတဲ့ရွာသားနှိမ့်ဆက်တန်ရာကြောင့်မနေ့ကကြောက်တော်ဆေးရုံမှာတိတ်ဆုံးသွားခဲ့သလိုကျန်ရှိတဲ့ရွာသားနှူးဖြစ်တဲ့ဦးမဲမောင်နဲ့ဦးပြည်သိမ့်မောင်ကိုတော့အချမ်းဖက်တခင်ကြီးဥပဒေနဲ့ကြောက်တော်ရဲစခန်းမှာအမှုဖွဲ့ချုပ်နှောင်ထားခဲ့ပါတယ်။ဒီအချိန်လေးကဦးပြည်သိမ့်မောင်ရဲ့စင်မျိုးသားချင်းတို့ကအခုလိုပြောပါတယ
်။ကျော်လည်းဆုံးသွားတာမနေ့ကဆုံးသွားတာမနေ့ကပြောတယ်။သူစစ်တဲ့ကသူတို့နေချာတော့သူတို့ကဘာအပြစ်မရှိဘူး။ကျွန်တော်အပြစ်ပြည်သိမ့်မောင်သူကနေချခင်တာအခုစိတ်ကောင်းပြနေရတယ်။နေရာတွေသူကဒီကနေ့ဘယ်မှာကျတော့တော်တော်မြေလုံးတလုံးပြနေတယ်ဘာမှမရမလဲလို့နားမသိဘူး။ချက်တော့မှအဆောင်မှရှိတယ်ရေးချင်းမှရှိတယ်အခု
မင်းသားကောင်ကြီးရွာကရွာသား၃ဦးကိုအမှုဖွင့်ထားတဲ့အချိန်နဲ့ပတ်သက်လို့ချက်တော့ရဲစခန်းကိုဆက်တယ်ဆက်ပြီမဲ့ဆက်တယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသာ30ကျော်တိတ်ဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ90စစ်ကိန်းဆောင်ဒုက္ခသည်4000ကျော်ရှိနေတယ်လို့ရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကစီးရင်ပြစုထုတ်ပြန်ထားပါတယ်